Welcome to the Voice of America in Burmese.
Mingla mne ke ma shin 2019 ခုနှစ်ဩဂုတ်လ27ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line meter 3240.49 အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ဒီမှာခွာညိုပါရှင်။အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ
်။မင်္ဂလာနံနက်ခင်းပါခင်ဗျာ။ကျွန်တော်ဆမိုးဝေပါ။အခုမနက်ဖြန်သတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာတော့မှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့မဟာဗျူဟာအစ်စ်ကိုသမ္မတထရန့်ကကြီးညာဖို့ရှိနေပါတယ်။မြန်မာအမျိုးသား U22 ဘောလုံးအသင်းဟာဆိုလို့ရှိရင်အရှေ့တောင်အရှေ့အာကစားပြိုင်ပွဲမှာနောက်ဆုံးပွဲစဉ်ဖြစ်နေအရှေ့မလေးရှားအသင်းနဲ့ဒီကနေ့ညနေမှာရှင်ပြိုင်ဖို့ရှိနေပါတယ်။အီရတ်တပ်ဖွဲ့တွေဟာစစ်သွေးကြော်တွေထံကနေတဲလ်အာဖာမြို့လွတ်မြောက်ရေးအတွက်စစ်စင်ရေးကိုတနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။ဒီလိုသတင်းတွေအပြင်ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားဖို့ရှိပါတယ်ခင်ဗျာ
။အခုမှနဲ့ကနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ဒီကနေ့27ရက်နေ့မှာ290အကြာမှာကြေကြောပြန်လာတဲ့နေကြတာကိုအမေရိကန်ပြည်နယ်အတော်များများကတွေ့နေကြရမှာဖြစ်ပြီးအမေရိကန်မှာနေထိုင်သူအများစုကနေကြတာကိုကြည်ရဖို့အတွက်စိတ်အားထက်သန်နေကြပါတယ်
။ကျွန်တော်လမ်းတစ်ရက်ကြုံပြီးတော့ထွက်လာတယ်ပေါ့နော်။ကြီးမဲ့နေရာကိုမိုင်ပေါင်း900ကျော်လောက်ရှိတယ်။9နာရီလောက်မောင်းရမယ့်နေရာကိုကျွန်တော်တို့လာတယ်။လမ်းမှာဆိုလည်းလူတွေကကြီးပြက်နေတယ်။
အခုလိုပြည်သူတွေစိတ်ဝင်စားသလိုသိပ္ပံပညာရှင်တွေကလည်းသိပ္ပံပညာရဆိုင်ရာရှုထောင့်ကနေလေ့လာစုစမ်းမှုတွေအတွက်ဘာတွေပြင်ဆင်ထားကြသလဲဆိုတာကိုတော့နိုင်ငံတကာသတင်းတွေအပြီးမှအကျယ်တဝင်းနားဆင်နိုင်ပါလိမ့်ရှင်။မြန်မာဒီမိုကရေစီရေးဆွဲနေကြမှာတော့မြန်မာပြည်ပြင်ပြောင်းလဲရေး82နိုင်ဖို့အဓိကဇက်ကောင်တွေဖြစ်တဲ့စစ်ဖက်နဲ့အရတားအစိုးရတို့ကြားအပေးယူညီလူညီမျှဖြစ်နေဖို့လိုအပ်တဲ့အကြောင်းဥရောပသမဂ္ဂဆိုင်ရာမြန်မာတမ်မတ်ဟောင်းရဲ့အကြံပြုချက်ကိုနားဆင်ကြရမှာပါ။အခုရင်ဆုံးတော့တင်းလာနေမနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစာမိုးဝင်းနဲ့မဆုမြတ်မွန်တို့ကကြီးညာပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုတင်းလာနေညမင်းကွန်းပြောကြားမှာသမ္မတထရန့်ဟာတင်းလာနေညမှာမင်းကွန်းပြောကြားဖို့ရှိပါတယ်။သမ္မတထရန့်အနေနဲ့တောင်အာရှဒေသနဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းအမေရိကန်ရဲ့ပါဝင်ပတ်သက်မှုတွေနဲ့ပတ်သက်လို့ရှေ့ဆက်သွားမယ့်အစီအစဉ်နောက်ဆုံးအခြေအနေကို Washington DC မြို့တော်ရဲ့အနောက်တောင်ဘက်မှာရှိတဲ့ Fort Meyer စစ်အခြေစိတ်စခန်းကနေကမ္ဘာစံတော်ချိန်အင်္ဂါနေ့တနာ0100 UTC မှာမင်းကွန်းပြောကြားမှာဖြစ်တယ်လို့သမ္မတအင်ဂျီရောကထုတ်ပြန်ပါတယ်။ Mr. Trump အနေနဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့ကျင့်သုံးမဲ့မဟာဗျူဟာအစ်စ်ကိုဆုံးဖြတ်ချက်ချလိုက်ပြီးဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ဝန်ကြီး James Mattis ကတနင်္ဂနွေနေ့မှာပြောကြားပါတယ်ဒါပေမဲ့အသေးစိတ်အချက်လက်တွေကိုတော့သူကမပြောပါဘူးဒီမဟာဗျူဟာအစ်စ်ဟာအာဖဂန်နစ္စတန်နိုင်ငံအတွက်တင်တာမကပါဘူးအပြေအဝချင်းသုံးမဲ့တောင်အာရှဆိုင်ရာမဟာဗျူဟာလည်းဖြစ်တယ်လို့ဝန်ကြီး Mattis ကပြောပါတယ်လေးလာသိရှိတာကတော့အမေရိကန်စစ်တပ်အနေနဲ့သူ့ရဲ့တာဝန်တွေကိုဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့မျှော်လင့်ရတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီး John Nicholson ကအာဖဂန်နစ္စတန်စစ်တပ်ရဲ့အထူးစစ်စင်ရေးတပ်ဖွဲ့အစ်စ်မှတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ကျွတ်တို့ဟာခင်ဗျားတို့နဲ့အတူရှိနေပါတယ်။ကျွတ်တို့ဟာခင်ဗျားတို့နဲ့အတူဆက်ပြီးတော့ရှိနေပါလိမ့်မယ်ဆိုပြီးတော့သူကပြောကြားခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရေးကိစ္စဟာသမ္မတထရန့်အစိုးရအဖွဲ့အတွင်းတိတိတတ်တာအငြင်းခုန်ဆွေးနွေးခဲ့ကြရတဲ့အရေးကိစ္စလည်းဖြစ်ပါတယ်ခင်ဗျာ
။စပိန်နိုင်ငံဘာစီလိုနာမြို့မှာပြီးခဲ့တဲ့ကြာသပတေးနေ့ကလူတွေကိုကားနဲ့အတင်းဝင်တိုက်ခဲ့တဲ့ဖန်ကားမောင်းသူကိုနိုင်ငံအရှေ့မြောက်ပိုင်းကရစ်ပိုးနဲ့မန်နျူးမြို့တွေမှာတနင်္ဂနွေနေ့ကစပိန်အာဏာပိုင်တွေအာရုံစိုက်ပြီးရှာဖွေခဲ့ကြပါတယ်။ဘာစီလိုနာမြို့တွေကကမ္ဘာလှည့်ခီးတွေတွေနဲ့စီကားနေတဲ့လာစရမ်ပလတ်လမ်းမကြီးမှာလူပေါင်း73ယောက်သေဆုံးပြီးတရာကျော်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုအတွေ့အသက်22နှစ်အရွယ်မော်ရီကိုလူမျိုးYunus Abu Yaqub ကိုရဲတွေကရှာဖွေနေကြတာပါ။အဲ့ဒီနေ့ကတိုက်ခိုက်သူလို့မတင်ကားသူတွေဖောက်ခွဲရေးပစ္စည်းတွေလုခဲ့ပုံရတဲ့နေအိမ်တစ်ခုမှာ gas ဘူးပေါင်း120ကိုတွေ့ရှိတယ်လို့တနင်္ဂနွေနေ့ကသတင်းစာရှင်းလင်းပွဲမှာစပိန်ရဲတွေကပြောကြားခဲ့ပါတယ်။ဗုဒ္ဓနေ့ညကပောက်ကွဲခဲ့တဲ့အဲ့ဒီအိမ်ကတော့ Alcana မြို့မှာတည်ရှိပါတယ်။ဘာစီလိုနာမြို့မှာတိုက်ခိုက်မှုတစ်ခုထက်မနည်းကိုလှုပ်ဖို့လုံလောက်တဲ့ပစ္စည်းတွေတွေ့ရှိခဲ့တယ်လို့ကက်တလိုနီးယားနယ်ရဲချုပ်ကပြောပါတယ်။ကြာသပတေးနေ့ကဘာစီလိုနာမြို့တိုက်ခိုက်မှုနဲ့နောက်ထပ်တစ်ယောက်သေဆုံးခဲ့တဲ့ကမ်ဘရယ်စ်မြို့ကတိုက်ခိုက်မှုတွေကိုလုပ်ခဲ့ကြသူတွေကိုအက်ဗဒယ်ဘာကကီအက်ဆက်ဒီဆိုတဲ့အစ္စလမ်တရားဟောဆရာကအစွန်းရောက်အမြင်တွေဝင်အောင်သွင်းသွင်းခဲ့တယ်လို့အာဏာပိုင်တွေကယုံကြည်နေကြပါတယ်။သူ့ကိုလည်းရဲကလိုက်လံရှာဖွေနေပါတယ်။တိုက်ခိုက်မှုနှစ်ခုနဲ့ဆက်ဆက်ပြီးတော့၄ယောက်ကိုလည်းဖမ်းဆီးထားပါတယ်။ဗုဒ္ဓနေ့ကပောက်ကွဲခဲ့တဲ့နေအိမ်အပြက်အစည်းတွေကြားမှာလူခန္ဓာကိုအစအနတွေတွေ့ရတဲ့အတွက်ဖောက်ခွဲရေးပစ္စည်းတွေလုံနေစဉ်မှာပောက်ကွဲခဲ့တာလို့ရဲကယုံကြည်နေပါတယ်။အဲ့ဒီသူဘသူဘဝဖြစ်တယ်ဆိုတာကိုတော့ DNA စစ်ဆေးမှုတွေလုပ်နေပါတယ်။ တေဆုံးခဲ့သူတွေအတွက်ဆုတောင်းပွဲကိုတနင်္ဂနွေနေ့အစောပိုင်းကဘာစလိုနာမြို့ရဲ့အထင်ကရဆန်ဂရာဒါဖမီလီယာဘက်ဆလစ်ကဘုရားရှိခိုးကျောင်းမှာပြုလုပ်ခဲ့တာမှာစပိန်ဘုရင်မနဲ့ဝန်ကြီးချုပ်တို့လည်းတက်ရောက်ခဲ့ပါတယ်။တေဆုံးသွားသူတွေထဲမှာဩစတြေးလျနဲ့ဗြိတိန်နိုင်ငံသားခံယူထားတဲ့ခုနှစ်နှစ်အရွယ်ယောက်ျားလေးတယောက်အပြင်အီတလီလူမျိုးတယောက်ဘယ်လ်ဂျီယံလူမျိုးတယောက်တို့ကိုရဲကထပ်ပြီးထုတ်ပြန်ခဲ့ပါတယ
်။ Iran နိုင်ငံမူဆူမျိုးရဲ့အနောက်ဘက်မှာရှိတဲ့တယ်အာဖာမြို့ကို IS Islamic စစ်သွေးကြော်တွေလက်ကနေပြန်လည်သိမ်းပိုင်နိုင်မှုအတွက်အီရတ်လူမျိုးရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတပ်ကိုတနင်္ဂနွေနေ့နိုင်ဘက်မှာစတင်လိုက်ပါတယ်။ထိုးစစ်ဆင်တက်ခဲမှုတွေစတင်တဲ့အကြောင်းရုတ်တံကတဆင့်ကြေညာတဲ့နေရာမှာအီရတ်ဝန်ကြီးချုပ် Haider al-Abadi ကအသက်အသေးခံရမလားလက်နက်ချမလားဆိုပြီးတော့မြို့ကိုသိမ်းပိုက်ထားတဲ့စစ်သွေးကြော်တွေကိုသတိပေးလိုက်ပါတယ်။တယ်အာဖာမြို့ကိုခမန်းကြီးအဖြစ်2000အရေးတွက်ရှိတဲ့ IS စစ်သွေးကြော်တွေကသိမ်းပိုက်ထားတဲ့ကြောင်းအီရတ်နဲ့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။မြေပြင်ထိုးစစ်တွေမစတင်ခင်ထောင်နဲ့ချီတဲ့အရက်သားတွေကိုထွက်ပြေးကြရအောင်ညွန်ပေါင်းတပ်တွေက၄ကြောင်းကနေတက်ခတ်မှုတွေတိုးမြှင့်ပြုလုပ်ခဲ့ပါတယ်။တယ်အာဖာမြို့ဟာပြီးခဲ့တဲ့ဇူလိုင်လအတွင်းသူ့ရဲ့အရှိတ်ကီလိုမီတာ80အကွာအဝေးမှာရှိတဲ့မူဆိုမြို့စစ်သွေးကြွားတွေလက်ကနေလွတ်မြောက်ခဲ့ပြီးတဲ့နောက် IS လက်ကိုကျရောက်သွားတဲ့အီရတ်မြို့တွေကတမျိုးဖြစ်ပါတယ်။ဆူနီအများစုနေထိုင်တဲ့မူဆိုးမျိုးနဲ့မတူတဲ့အချက်ကတော့ဒီမျိုးလူမျိုးရေးတိုက်ပွဲမှာရှီယာစစ်သွေးကြွတွေကကြဲကြဲပြက်ပြက်ပါဝင်တိုက်ခိုက်ကြလိမ့်မယ်လို့မျှော်လင့်ရပါတယ်။တယ်အာဖာမျိုးဟာရှီယာတွေအများပြားနေထိုင်ကြပြီးတော့ရှီယာစစ်သွေးကြွတွေဟာပြီးခဲ့တဲ့နှစ်အတွင်းတယ်အာဖာမျိုးရဲ့အပြေဘက်မှာရှိတဲ့လေရင်ကွင်းကိုလည်းသိမ်းပိုက်ခဲ့ကြပါတယ်။
တောင်အာဖရိကနိုင်ငံမှာမော်ဒယ်မိန်းကလေးတယောက်ကိုကိုထီးလက်ရောက်ရိုက်နှက်ခဲ့တယ်လို့စွပ်စွဲခံရတဲ့ဇင်ဘာဘွေသမ္မတကတော့ Grace Mugabe ဇင်ဘာဘွေနိုင်ငံကိုတနင်္ဂနွေနေ့ကပြန်ရောက်သွားပါပြီ။တောင်အာဖရိကနိုင်ငံတွေကနေ Grace Mugabe ထွက်မသွားရအောင်တတိပေးချက်တွေအစောပိုင်းကထုတ်ပြန်ခဲ့ပေမဲ့တောင်အာဖရိကနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးရုံးဝန်ကြီးကတနင်္ဂနွေနေ့မှာတန်တမာကင်းလွတ်ခွင့်ပေးခဲ့တာဖြစ်ပါတယ်။ကင်းလွတ်ခွင့်ရပြီးတဲ့နောက်ဇင်ဘာဘွေသမ္မတကတော့ဟာသမ္မတ Robert Mugabe နဲ့အတူဇင်ဘာဘွေကိုတနင်္ဂနွေနေ့ကပြန်သွားခဲ့ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းက Gabriel Angel ဆိုတဲ့မော်ဒယ်အမျိုးသမီးကသူ့ရဲ့ပေါက်ပြဲနေတဲ့နှစ်ဖူးကဒဏ်ရာအပါအဝင်ကိုခန္ဓာပေါ်ကဒဏ်ရာတွေနဲ့တမရမူဂါဘီကမီးရိုးကိုတုံးပြီးရိုက်ခဲ့တယ်လို့ဆိုတဲ့အသေးစိတ်အခြေအနေကိုလူမှုကွန်ရက်ပေါ်မှာဖော်ပြခဲ့ပါတယ်။ Grace Mugabe ရဲ့သားတွေတဲခုံနေတဲ့ဟိုတယ်မှာဒီအဖြစ်ဖြစ်ခဲ့တာလို့ဆိုပါတယ်။ Gabriel Angus အတွက်တောင်အာဖရိကကနာမည်ကျော်ရှေ့နေ Jerry Neal ကအကျိုးဆောင်လိုက်ပေးနေပါတယ်။တရားမျှတမှုရှိရေးအတွက်သူ့အနေနဲ့စူးစမ်းသွားမယ်လို့ရှေ့နေကအစောပိုင်းကပြောကြားထားပါတယ်။
UAV ရေကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူရီမြန်မာဘက်ကနေတင်းတင်းလာနေနနခင်းစီစဉ်တွေကိုဆက်လက်ကြီးညာနေပါတယ်ကချင်ပြည်နယ်မိုးကောင်းမြို့မှာခိုလုံနေကြတဲ့နမ်တီစစ်ပြေးဒုက္ခသည်တွေကိုအခုကြီးပေးဖို့သွားတဲ့ရင်နန်းတွေကိုအစိုးရစစ်တပ်ဘက်ကဟန်တာဖမ်းဆီးထားတဲ့ရေခူကြီးဖြည့်ရှင်းပေးဖို့မြေကြီးနားကချင်ပြည်နယ်အစိုးရကိုတွားပြီးတော့ဆွေးနွေးဖို့အတွက်ပြင်ဆင်နေတဲ့အကြောင်းဒုက္ခသည်ရေခူကြီးပေးသူတွေကပြောပါတယ်ဖကမြေကြီးနားကာမိုင်းဂိတ်မှာဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့အကူအညီတွေတင်ဆောင်လာတဲ့ကားတွေကိုတားဆီးခြင်းခံထားရတာဖြစ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ7ရက်နေ့ကစလို့ကချင်ပြည်နယ်မူကောင်းမြို့နယ်နမ်တီမြို့ကဆုံကျွရဲမှာမြန်မာစစ်တပ်နဲ့ကချင်လူမျိုးရေးတပ် KLA တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့ရွာသားတချို့ဖမ်းဆီးခံခဲ့ရတယ်လို့ထောင်နေရှိတဲ့ရွာသားတွေဟာလည်းထွက်ပြေးတင်းရှောင်နေကြရပါတယ်။စစ်ဘေးရှောင်ဒုက္ခသည်တွေကိုနမ်တီမှာအခြေစိုက်တဲ့ဒေသခံမိဘတွေဘာသာရေးအသင်းအဖွဲ့တွေနဲ့လူမှုရေးအဖွဲ့အစည်းတွေကကူညီစောင့်ရှောက်ပေးရေးစီရင်နာရှင်တွေရဲ့လူရန်းတဲ့ပစ္စည်းတွေကိုကူညီကြစေးကားတွေနဲ့တွားရောက်ပေးပို့တဲ့နေရာမှာတားဆီးခံရတယ်လို့တချို့ယင်းတွေကလည်းလိုင်စင်မဲ့ဖြစ်ဖမ်းဆီးခံထားရပါတယ်။လက်တလောအခြေအနေမှာတော့တိုက်ပွဲဖြစ်ပွားတဲ့ကချင်ပြည်နယ်မိုးကောင်းနမ်တီကဆုံစတဲ့နယ်မြေတွေမှာအခြေအနေတွေကငြိမ်သက်သွားပြီဖြစ်ပေမဲ့ဖမ်းဆီးမှုသတင်းတွေရှိနေတဲ့အတွက်ဒေသခံတွေကနေရာရင်းကိုမပြောင်းရဲကြသေးပဲရှိနေတယ်လို့သိရပါတယ်ခင်ဗျာ။
ကုလသမဂ္ဂတွင်မှုချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအပိသက်အစီရင်ခံစာကိုဩဂတ်စ်လ24ရက်ကြာသပတေးနေ့မှာထုတ်ပြန်မှာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာပဋိပက္ခတားဆီးရေးပြည်လဲတင့်မြက်ရေးအခြေခံဝန်ဆောင်မှုများရရှိနိုင်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေရရှိနိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးစတဲ့အကြောင်းအရာတွေအစီရင်ခံစာထဲမှာပါဝင်လိမ့်မယ်လို့ကော်မရှင်ကအသိပေးထားပါတယ်။အစီအင်ခံစာမထုတ်ပြန်ခင်ဒီအပိုင်းအတွင်းမှာကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီယာနန်မြန်မာနိုင်ငံကိုလာရောက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်သက်ဆိုင်သူတချို့နဲ့အရင်တွေ့ဆုံမယ်လို့သိရပါတယ်။ ရခိုင်ပြည်နယ်မှာနေထိုင်သူတွေရဲ့လူမှုဘဝတိုးတက်စေမဲ့ဗမ္မလိုက်အကြံပြုချက်တွေပေးဖို့အတွက်နိုင်ငံတော်အတိုင်ပင်ခံရုံးကနေပြီးတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုတာဝန်ပေးထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဗုဒ္ဓဘာသာနဲ့မွတ်စလင်အတိုင်းဝိုင်းတွေကြားနှစ်ပေါင်းကြာရှည်တဲ့ကရှိနေတဲ့ပြဿနာတွေပြည်လည်နိုင်ရင်းနဲ့အေးချမ်းဖွံ့ဖြိုးတိုးတက်ရေးအတွက်လိုအပ်ချ လုံခြုံရေးတပ်ဖွဲ့ဝင်တွေကလူနည်းစုမွတ်စလင်တွေအပေါ်မှာဆွဆွဝဝလူခွင့်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့စုံစမ်းခဲ့တဲ့မောင်နော့ဒေတာစုံစမ်းရေးကော်မရှင်ကတော့ကုလသမဂ္ဂကဆွဆွဲခဲ့တယ်လို့လူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျိုးတွေမရှိတယ်လို့မျိုးပြုတ်တပ်ဖြတ်တယ်လို့ယူဆနိုင်တဲ့အခြေအနေမျိုးလည်းမတ
အနေနဲ့ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစားမိုးဝင်းနဲ့မဆုမြတ်မွန်တို့ကြီးညာပေးသွားတာပါရှင်။မြန်မာရေးဆွေးနွေးခန်းကိုမထုတ်လွှင့်ခင်အရင်ဆုံးဒီအမေရိကန်ပြည်နယ်အတော်များများကနေပြီးတော့ည90အတွင်းမှာနေကြတာကိုစောင့်ကြည့်ဖို့အတွက်ပြင်ဆင်နေတဲ့အကြောင်းပြောပြပေးပါပါ။ဒီကနေ့ဩဂုတ်လ27ရက်နေ့အမေရိကန်ပြည်ထောင်စုမှာညပေါင်း100နီးပါးအတွင်းရှာရှာပါပါလုံးဝနေကြတာကိုမြင်တွေ့ကြရမှာပါ။နေကြတဲ့3မိနစ်နီးပါးအချိန်အတွင်းတရှိဇီဝဖြစ်စဉ်ပြောင်းလဲနေရဲ့အပေါ်ရန်လွှာမှာလောင်နေတဲ့ဓာတ်ငွေတွေတိုင်းတာဖို့စတဲ့ထူးခြားတဲ့အချက်တွေကိုလေ့လာနိုင်ဖို့အတွက် NASA အကာသသိပ္ပံပညာရှင်တွေပြင်ဆင်နေကြပါတယ်။အမေရိကန်အနောက်ခြမ်းကနေအရှေ့ခြမ်းအထိပြည်နယ်ပေါင်း14ခုမှာတွေ့မြင်နိုင်မဲ့နေကြတဲ့ဖြစ်စဉ်ကိုစောင့်ကြည့်ဖို့လဲမြန်မာຫນွေပွားတွေအပါအဝင်အမေရိကန်တွေစိတ်အားထက်သန်နေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကပြောပြမှာပါရှင်။
ဒီကနေ့တနင်္လာနေ့ကျရင်ကဘာကိုလဲပတ်နေတဲ့လားကနေနဲ့ကဘာကြားရောက်ချိန်မှာအမေရိကတိုက်ကနေရှိတဲ့ဘက်အချမ်းလှည့်နေမှာဖြစ်လို့အမေရိကန်ပြည်ထောင်စုကနေအပြည့်အဝနေကျက်တာကိုမြင်တွေ့ရမှာဖြစ်ပါတယ်။ဒါကြောင့်လဟာနေအောင်ကိုဖုံးကွယ်မဲ့နေကျက်တဲ့ဖြစ်စဉ်ကိုအနောက်ဘက်ပစိဖိတ်ကမ်းရိုးတန်းကနေအရှေ့ဘက်အတ္တလန္တိတ်ကမ်းရိုးတန်းအထိပြည်နယ်အလိုက်နေရာပေါ်မူတည်ပြီးတစ်စိတ်တစ်ပိုင်းဒါမှမဟုတ်အပြည့်အဝမြင်တွေ့ကြရမှာပါ။ရှာရှာပပအပြည့်ဝနေတဲ့ချိန်မှာအာကာသသိပ္ပံပညာရှင်တွေအဓိကထားလေ့လာမယ့်အချက်ပေါင်း17ချက်ရှိနေပါတယ်။အဲ့ဒီထဲကအရေးကြီးဆုံးအချက်တွေကိုအမေရိကန်အာကာသစူးစမ်းလေ့လာရေး NASA အဖွဲ့ကမြန်မာသိပ္ပံပညာရှင်ဒေါက်တာပဒေတာတင်ကအခုလိုပြောပြပါတယ
်။အရေးကြီးဆုံးကတော့ဘာလဲဆိုလို့ရှိရင်နေရဖြတ်တဲ့ဒီအနီးအောက်ရောင်ခြေကြီးနောက်မျက်စိနဲ့မြင်ရတဲ့လှိုင်းလျားတွေကိုအလင်းတန်ကရိယာတွေနဲ့တိုင်းကြည့်မှဖြစ်ပါမယ်။နောက်တစ်ခုကဘာလဲဆိုလို့ရှိရင်လနဲ့ကဘာရဲ့ပတ်လန်းချောင်းပြောင်းသွားတယ်နော်။ပြောင်းသွားတာကိုအတိအကျတိုင်းတယ်။နောက်တစ်ခုကဘာလဲဆိုလို့ရှိရင်ကဘာနဲ့နေကြားမှာလရောက်သွားတဲ့အခါကျတော့ဒီအားတက်ရောက်မှုကဘာဆွဲအားနေဆွဲအားလဆွဲအားတက်ရောက်မှုကဘလောက်ထိပြောင်းသွားလဲဆိုတာကိုဒီအချိန်မှအတိအကျတိုင်းလို့ရပါတယ်။နောက်တစ်ခုကစိတ်ဝင်စားမှုကောင်းတာလုံးဝမှောင်သွားတာပေါ့နော်။မိုင်200ပတ်ဝန်းကျင်လောက်မှာဆက်ဝန်းလောက်မှာဒီလုံးဝမှောင်သွားတာ3မိနစ်လောက်ရပါမယ်။မှောင်သွားတဲ့အခါကျတော့ဒီအကောင်ပလောင်လေးတွေဒီအပင်လေးတွေဘလို့ဇီဝပြောင်းလဲမှုဖြစ်သွားလဲဒီအချိန်လေးအတွင်းမှာဆိုတာကိုတိတိကျကျကိုလေ့လာမှာဖြစ်ပါတယ်။နောက်တစ်ခုကနေရနေလာတဲ့အယောင်ကြီးကြောင့်ဒီအဖို့အမှတ်ဓာတ်ကြီးကွဲသွားတဲ့အတွက်သွား iron အစွာဖြစ်သွားတာပေါ့။ဒီ iron အစွာကအခုလိုကဘာနဲ့နေကြမှာလာဝင်ကွာလိုက်တဲ့အခါကြလို့ရှိလို့ချင်းဒီအိုင်းရဲ့အစွာမှာရှိတဲ့ဒီအမှုံလေးတွေရဲ့ဓာတ်တဘာဝပြောင်းလဲမှုဘယ်လောက်ရှိတယ်လဲဆိုတဲ့ဟာကိုလေအခုအချိန်မှာလေ့လာလို့အကောင်းဆုံးဖြစ်ပါတယ
်။ဒါပြင်နေတတ်တဲ့အချိန်အတွင်းအာကာသတဲကမိုင်မောင်းကလေးချီအဝေးမှာရှိနေတဲ့ဂျူရီကိုလည်းအာကာသသိပ္ပံပညာရှင်တွေလေ့လာဖို့ရှိကြောင်းဒေါက်တာပဒေတာတင်ကဆိုပါတယ်။အခုလိုအပြေးဝနေတတ်တဲ့ဖြစ်စဉ်ကိုအတိအကျတွေ့ရတဲ့နေရာမှာပြန်ပြီးဖြစ်ပေါ်ဖို့ဆိုရင်နောက်ထပ်နှစ်ပေါင်း360ကြာဆောင်ရမှာဖြစ်ပါတယ်။ဒါကြောင့်သိပ္ပံပညာရှင်တွေအတွက်ဒီကနေ့နေကျက်မဲ့အချိန်ဟာအလွန်ကိုထူးခြားတဲ့ဖြစ်စဉ်လေ့လာဝင်ရတာဖြစ်တယ်လို့လည်းဒေါက်တာပဒေတာတင်ကပြောပါတယ
်။နေနဲ့ကဘာနဲ့တပြင်းနဲ့ဖြစ်နေတဲ့အချိန်မှာကဘာကနေပြီးနေကိုပတ်နေတဲ့အချိန်မှာလကဘာကိုပတ်တဲ့ဟာရက်30မှာတစ်ခါပတ်တဲ့ဟာသွားစောင်းနေတယ်။တပြင်းနဲ့မဟုတ်ဘူးနော်။ဘယ်လောက်ပဲစောင်းလဲဆိုအမှန်ဆို5ဒီဂရီပဲစောင်း။အဲ့ဒီ5ဒီဂရီလေးကြောင့်ဒါလျင်ဒီလိုပတ်လန်းချောင်းကပြန်ပြီးမထနိုင်တဲ့အချိန်ကရှိတယ်လေအဲ့အနှစ်360မှာတစ်ခါပဲသူကအဲ့နေရာကိုပြန်ရောက်တာအဲ့တော့အဲ့လောက်ရတဲ့အခွင့်အရေးကြောင့်သူတေသနာ look at Duri Straka, a council queen name, or to take an alojara.
New Tetris in Nepetalo, American Akada Susan Ye Agency, Nasa Gale, website Titan Panidi, Pidu Nya Lela Nibu season Bitavare. မြန်မာနယ်ပယ်ပါရိပါဝင်အမေရိကန်ပြည်သူအများပြားကလည်းနေတက်တဲ့အတွေ့အကြုံကိုစောင့်ကြည့်ဖို့စိတ်အားထက်သန်စွာပြင်ဆင်နေကြပါတယ်။အဲ့ဒီတဲကဗာဂျီးနီးယားပြည်နယ်မှာနေထိုင်ပြီးနေတက်တဲ့ဖြစ်စဉ်ကိုအပြည့်အဝမြင်ရမယ်။မိုင်းမောင်း900ကျော်အကွာတောင်ကော်ရီလိုင်းနာပြည်နယ်ကိုလံဘီယာမြို့အထိသွားကြည့်တဲ့ကိုဖိုးညံကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်။တော်ပြင်ဆင်နယ်လို့ပြောရမယ်
solution about the Dalai solution in the Nigeria or Tumina wherever. Arago, news I want to say, don't say, online or DMO, we will choose our Kama, Chitina Hari, Kuman Kogi, you know, Longere, the Palau here, Jew Hari, not Kuja, you know, land, the yet to the Twala, but not see many out.
Washington, Idaho, Montana, Wyoming, Nebraska, Kansas, Missouri, Illinois, Kentucky, Tennessee, Georgia, ညကိုရီလိုင်းနာနဲ့တောင်ကိုရီလိုင်းနာပြည်နယ်တွေဖြစ်ကြပါတယ်အထူးပြုလုပ်ထားတဲ့မျက်မှန်မပါဘဲကြီးမီမျက်စိကိုထိခိုက်နိုင်တဲ့အတွက်လဲနေကြတာကိုဘေးအန္တရာယ်ကင်းစွာချနိုင်ဖို့အတွက်နာဆာကအကြံပြုချက်တွေလဲထုတ်ပြန်ထားပါတယ်ရှင်
ညမလူလေးတပိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အအုံပြန်လဲဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့အန္တရာယ်အစုအလက်ထက်မှာပိုပြီးတော့ကျေလောင်လာပါတယ် ချက်စီခါရတဲ့တက္ကသအဆောင်မြင်းနီယာမှာတမကအဆောင်ဆောက်လုပ်ဖို့အတွက်ရုံတိုင်းဆွေရကကြိုးပမ်းခဲ့တဲ့ပုံမှာဝေဖန်မှုတွေကြီးကြပ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီတမကမြင်းနီယာကိစ္စကိုတမကမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီ။တပိုင်းဝင်တမကမြင်းနီယာဟောင်းနဲ့ပတ်သက်လို့သရရှင်ရဲ့အမြင်ကရောဘယ်လိုရှိပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖ ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျ။
ဒုစက်ပြီးမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်ရှင်။မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေး81နိုင်ဖို့အဓိကနိုင်ငံရေးဇာတ်ကောင်တွေဖြစ်တဲ့စစ်ဖက်နဲ့ရက်သားအစိုးရတို့ကြားအပေးအယူဟာညီညွတ်ညီမျှဖြစ်နေဖို့လိုအပ်တဲ့အကြောင်းဥရောပသမဂ္ဂမြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးရော်နယ်ခိုဗီယာကပြောပါတယ်။မြန်မာနဲ့ EU တန်တမန်ရေးကူးတန်းဆက်ဆံမှုအပြည့်အဝဆက်လက်ခဲ့တဲ့2013ခုနှစ်မှာပထမဆုံး EU ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့မစ္စတာခိုဗီယာဟာဒီလကုံမှာသူရဲ့လင်းနှစ်တာသက်တမ်းကုံဆုံးတော့မှာဖြစ်ပါတယ်မြန်မာနိုင်ငံကပြန်လည်မထွက်ခွာခင်ဘူရွေကနေပြီးတော့ခင်မျိုးသက်ကတွားရောက်တွေ့ဆုံမိမြန်ထားပါတယ်ရှင
်အခုလို VOE ကိုမိမြန်ခွင့်ပြုတဲ့အတွက်တန်မကြီးကိုကျေးဇူးတင်ပါတယ် EU ကမြန်မာနိုင်ငံမှာတန်ဖွဲ့ကို2013ခုနှစ်မှာတရားဝင်ဆဖွင့်ခဲ့တော့တန်မကြီးကပထမဆုံးတန်မဖြစ်နေတာဝန်ယူခဲ့တာပါဆိုတော့ဒီလေးနှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းကိုယ်တိုင်မြင်တွေ့ရတဲ့မြန်မာနိုင်ငံအကူပြောင်းကာလရဲ့အနေအထားနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စင်ခုံမှုတွေနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲရှင်
First thank you very much for inviting me
အခုလို VOA ရဲ့တွေ့ဆုံမိမြန်ခမ်းမှာပါဝင်ခွင့်ရတဲ့အတွက်အထူးကျေးဇူးတင်ပါတယ်တကယ်တော့ဒီမေးခွန်းဟာအလွန်ပဲကြေပြန့်ပါတယ
် It is a daunting task
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းချိန်မှာတွေ့ကြုံရတဲ့စင်ခုံမှုတွေဟာကြီးမားကျယ်ပြန့်ပြီးတော့နှက်ရှိုင်းလာတဲ့အတွက်ဖြည့်ရှင်းဖို့ရာတိတ်ကိုခက်ခဲတာကိုတွေ့ရပါတယ်။ကျွန်တော် EU တမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့၄နှစ်တာကာလကိုပြန်ကြည့်ရင်မြန်မာနိုင်ငံမှာနိုင်ငံရေးကစပြီးတော့ပြည်ပြင်ပြောင်းလဲဖို့လုပ်နေတာဟာအတော့ကိုချီးကျူးဖို့ကောင်းပါတယ်။အတိတ်မျက်နှာစာကိုလှန့်ပစ်ပြီးတော့နိုင်ငံသစ်ဖြစ်လာဖို့ဖြည့်ဖြည့်နဲ့မှန်မှန်တည်ဆောက်နေတာတွေ့ရပြီးတော့ဒါကတကယ်ကိုကြီးမားတဲ့လုပ်ရပါ။ဒါကိုကျွန်တော်တို့ EU ကပံ့ပိုးပေးနေတာနဲ့အချိန်ထဲမှာပဲချိန်နဲ့အမျှလုတ်ကန်ဆောင်ရွက်နေတာတွေကိုတွေ့လို့လေးစားမိပါတယ်။အထူးသဖြင့်ပြီးခဲ့တဲ့နှစ်တွေအတွင်းလုတ်ဆောင်ခဲ့တာတွေကိုပါ။တခုကမြန်မာနဲ့ EU ဟာအခြေအနေအတော်တူပါတယ်။ EU ထဲမှာလည်းအကူပြောင်းကာလကို ဖြတ်တန်းနေရတဲ့နိုင်ငံတွေရှိပါတယ်။ဒါကြောင့်ကျွန်တော်တို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်လေးစားမှုနဲ့ပြည်သူ့ဘောဆောင်တဲ့ချင်းကပ်မှုမျိုးကိုပဲအမြဲလှုပ်ဆောင်ပါမယ
်။ကျွန်မသတိထားမိတာတစ်ခုကိုပြောရရင် Righteous သတင်းဆောင်ပါတစ်ခုထဲမှာတာမန်ကြီးရဲ့ပြောဆိုချက်တွေကိုကိုးကားထားတာတွေ့ရပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့ YBS အတွက်ဘတ်စကားအစီး2000ဝယ်တဲ့ကိစ္စပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ဝေဖန်မှုတွေတာမန်ကြီးကစီးပွားကူတန်းဝန်ကြီးဦးတန်းမြင့်ကိုပုံကိုရေးအရာပေးတဲ့စာထဲမှာလူလူအတွက်လောက်ကင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးမြင်သာထင်သာမရှိတာကိုပြောထားတယ်ဆိုတာတွေနဲ့ပတ်သက်ပြီးသိပြရစေ
Well, first, as you say, this was a private letter from the European Union and...
ဟုတ်ကဲ့ပါ။ပထမဆုံးပြောချင်တာကဒီစာဟာကျွန်တော်ပြောသလိုပုဂ္ဂိုလ်ရေးရပေးတဲ့စာပါ။ EU နိုင်ငံတွေအားလုံးရဲ့တာမတ်ကြီးတွေနဲ့ EU ကမြန်မာနိုင်ငံရဲ့စီးပွားကူတန်းရေးဝန်ကြီးကိုပေးတဲ့စာပါ။ဒါဟာဝေဖန်ပြစ်တင်တဲ့စာမဟုတ်ပါဘူး။မြန်မာနိုင်ငံရဲ့စီးပွားရေးနဲ့ကုန်သွယ်ရေးမူဝါဒဆိုင်ရာတွေကိုချမှတ်တဲ့နေရာမှာတိုးတက်လာစေဖို့ EU ကဘယ်လိုအကူအညီမျိုးကိုပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဝန်ကြီးနဲ့အစည်းအဝေးတွေအချိန်ချင်းထိုင်ခဲ့ကြတော့ပါ။ဆွေးနွေးမှုတွေမှာ EU ကပေးတဲ့အကြံဉာဏ်တွေနဲ့ပတ်သက်ပြီးတော့အတိအကျဖြစ်စေချင်လို့စာနဲ့ရေးပေးဖို့ဝန်ကြီးကပန်ကြားခဲ့တဲ့အတွက်အခုလိုစာနဲ့ရေးပြီးတော့ပေးခဲ့တာဖြစ်ပါတယ်။ဒီစာကဝေဖန်တဲ့စာမဟုတ်ပါဘူး။အကြံပေးတဲ့စာပါ။ခင်ဗျားပြောသလိုဒီထဲမှာပွင့်လင်းမြတ်တာမှုပါပါတယ်။လူထုအတွက်လုတ်ကင်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးတော့ဈေးပြန်စနစ်နဲ့လှုပ်ဆောင်တဲ့နေရာမှာထင်သာမြင်သာရှိဖို့လိုပါတယ်။ဒါနဲ့ပတ်သက်တဲ့ဥပဒေလှုပ်ထုံးလုပ်နည်းတွေဟာနိုင်ငံတကာစံနဲ့ညီဖို့လိုပါတယ်။ဒါတွေမကပါဘူး။ပေးပို့တဲ့စာထဲမှာကဏ္ဍမျိုးစုံပါဝင်ပါတယ်။စက်မှုလုပ်ငန်းတွေ၊အောက်ခွန်ဌာနနဲ့ဝင်ငွေခွန်ဌာနလုပ်ငန်းတွေ၊ကုမ္ပဏီတွေအပြင်ညာနာမူပိုင်ခွင့်ဆိုင်ရာတွေအထိပါဝင်ပါတယ်။တကယ်တော့ထင်သာမြင်သာရှိမှုဆိုင်ရာအခြေခံမှုတွေကိုတင်ပြထားတာပါ။ဒီဘတ်စကားကိစ္စကိုဥတီပြောတာမဟုတ်ပါဘူး။အခြေခံမှုကိုခြုံပြီးတော့ပြောထားတာပါ။ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံအတွက်မှန်ကန်တဲ့ဥပဒေတွေချမှတ်နိုင်ဖို့နိုင်ငံတကာစံနှုန်းတွေနဲ့ကိုက်တဲ့EU စံတွေကိုချပြတာဖြစ်ပါတ
ယ်။ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံခေါင်းဆောင်တွေနဲ့လူလူအတွက် EU ကဘယ်လိုအကြံဉာဏ်မျိုးများပေးချင်ပါတယ်လဲ
။ကျွန်တော်တို့မြန်မာနိုင်ငံကိုလာတာအကြံပေးဖို့မဟုတ်ပါဘူး။ကျွန်တော်တို့ဟာမြန်မာခေါင်းဆောင်တွေနဲ့ပုံမှန်လေးနဲ့ဆွေးနွေးပါတယ်။လှုပ်တင်တဲ့ idea တွေကိုပေးပါတယ်။ယူဖို့လှုပ်ဆောင်ဖို့ဆိုတာမြန်မာတွေကိုယ်တိုင်ဆုံးဖြတ်ရမှာပါ။မြန်မာဟာ EU နဲ့အတော်တူပါတယ်။လူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေတဲ့နိုင်ငံပါ။ဒါကြောင့်အခုလိုအသွင်မတူတဲ့သူတွေအတူနေနိုင်အောင်လှုပ်ဆောင်နေတဲ့ EU ရဲ့စံနမူနာကိုယူမယ်ဆိုရင်မြန်မာနိုင်ငံရဲ့အနာဂတ်ဟာတိုးတက်ဖွံ့ဖြိုးလာနိုင်တယ်လို့ယုံကြည်ပါတယ
်။ So what you အခုလက်ရှိမြန်မာအစိုးရလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစစ်ပေါ်မှာစံမတိကဘယ်လိုမြင်ပါသလဲရှင
်။ It's a very complex process. I have done many peace processes or conflict processes in my career.
ဒါဟာတိတ်ကိုရှုပ်ထွေးတဲ့လမ်းစဉ်မှာနေပေါင်းများစွာနိုင်ငံပေါင်းများစွာမှလုတ်ကင်ခဲ့တဲ့ကျွန်တော်ရဲ့လုတ်သက်တလျှောက်မှာပြိပခါတွေငင်းချမ်းရေးလုပ်ငန်းစဉ်တွေအတော်များများကိုကြုံခဲ့ပါဝင်ပတ်သက်ခဲ့ရပါတယ်။မြန်မာနိုင်ငံရဲ့လုပ်ငန်းစဉ်ကအရှုပ်ထွေးဆုံးဆိုတာတွေ့ရပါတယ်။ဘာကြောင့်လဲဆိုတော့ပါဝင်ပတ်သက်နေတဲ့အဖွဲ့ကအတော်များသလိုတမိုင်းကြောင်းကလည်းအတော်ရှိပါတယ်။နောက်အချက်လက်အတော်များများကလည်းရှုပ်ထွေးမှုတွေရှိနေတာကြောင့်ပါ။ဒါကြောင့်အခုငင်းချမ်းရေးလုပ်ငန်းစဉ်ကိုဦးစားပေးအနေနဲ့ဆက်ပြီးတော့လုပ်နေတာ၊ကိုင်နေတာကိုတွေ့ရတော့အတော်ကိုဝမ်းသာမိပါတယ်။လက်ရှိဆိုရကဒါကိုပထမဦးစားပေးအနေနဲ့လုပ်နေတာတွေအတွက် EU ကကြိုးစားပါတယ်။လိုအပ်တဲ့အကူအညီတွေကိုလည်းဆက်ပြီးတော့ပေးနေမှာပါ။ EU ကမြန်မာနိုင်ငံငင်းချမ်းရေးအတွက်နှစ်ပေါင်းများစွာအားပေးခဲ့တာပါ။နောက်တစ်ခုကျွန်တော်ကြိုးစားတာကစစ်ဖက်နဲ့အရတားအစိုးရတို့ကြားဆက်ဆံရေးကောင်းမွန်အောင်ကြိုးစားနေတဲ့အချက်ပါ။ဒါဟာတိတ်ကိုရည်ကြည့်ပါလား။ဒီနှစ်ခုဟာနိုင်ငံရေးဇက်ကောင်တွေပါ။နိုင်ငံတွေကိုကြည့်ရင်စစ်တပ်ကနိုင်ငံရဲ့အချုပ်အခြာအာဏာကိုမထိပါအောင်ကာကွယ်ကြတာဖြစ်ပေမဲ့လို့ဒီနိုင်ငံမှာတော့စစ်တပ်ကနိုင်ငံရေးကဏ္ဍမှာပါနေတာပါ။ဒါကြောင့်လေအရတားအစိုးရကစစ်တပ်နဲ့ပူးပေါင်းနိုင်မဲ့နီလန်းတွေကိုရှာပြီးတော့ရပ်တည်နိုင်အောင်ကြိုးစားနေတာတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီလိုလှုပ်တဲ့နေရာမှာတစ်ဖက်ကရှေ့တလန်းတိုးရင်နောက်တစ်ဖက်ကလည်းတလန်းတိုးဖို့လိုနေပါတယ်။အခုဆက်ဆံရေးကိုကြည့်ရင်အပေးယူလှုပ်တာညှိနှိုင်းလှုပ်ဆောင်တာတွေနဲ့ပတ်သက်ပြီးတော့မျိုးကွန်းထုတ်เสียဖြစ်လာပါတယ်။တကယ်တော့ရှေ့ကိုတိုးနိုင်ဖို့ဆိုတာနှစ်ဖက်စလုံးမှာတာဝန်ရှိပါတယ်။
မြန်မာနိုင်ငံရှေ့ကိုဆက်ပြီးလျှောက်ရမှာဒီချက်ကအဓိကအချက်လို့ထင်ပါတယ်
။It is one of the most difficult things, yes.
ထင်ပါလေတကယ်လည်းဟုတ်ပါလေ။နှစ်ဖက်အပေးယူမျှတမှုရှိမှရှေ့ဆက်လာနိုင်မှာပါ။ဒါဟာလုံနေတဲ့အလုပ်ကံတွေထဲမှာအခက်အခဲဆုံးတစ်ခုပါ။တကယ်တော့နိုင်ငံတစ်နိုင်ငံမှာဆစ်ဖြစ်နေရင်ဒီနိုင်ငံရဲ့စီးပွားရေးဟာလည်းဆစ်စီးပွားရေးပဲဖြစ်မှာပါ။ဒီလိုဆစ်စီးပွားရေးဟာလည်းဘရောမှတိုင်းပြည်အတွက်အကျိုးစီးပွားဖြစ်မလာပါဘူး။နိုင်ငံအတွက်အကျိုးမဖြစ်သလိုလူလူအတွက်လည်းအကျိုးမဖြစ်တဲ့စီးပွားရေးပါ။လူတစုအတွက်ပဲအကျိုးဖြစ်စေလိုပါ။ဒီခါမှာဒီလူတစုဟာလည်းအကျိုးမျှရှိနေတာမလို့စစ်ပွဲတွေဆက်ရှိနေသည်ပြီးအဆင်ပြေနေပါလေ။ဒါကြောင့်ဒါမျိုးမဖြစ်အောင်လို့ငြိမ်းချမ်းရေးရဖို့လုပ်ရမှာပါ။ဒါကအချက်ချက်ပါ
။မြန်မာနိုင်ငံရဲ့ဒီမိုကရေစီအကူပြောင်းကာလစစ်ပွဲရေးအခြေအနေနဲ့ယင်းနှိမ့်ညွန့်လာမှုဆိုင်ရာအနေအထားပေါ်မှာရောဘယ်လိုမြင်ပါသလဲ
။ပြီးခဲ့တဲ့တနှစ်တာကာလမှာအဲ့လမ်းကြောင်းကိုပြန်ပြီးတော့ကြည့်မယ်ဆိုရင်တိုးတက်လာတာကိုတိတိသားသားတွေ့ရပါလေ။ Siwai lam puan lah elu pioli ada lu lula labi lu lutori kalle ubri atau miam miam gu piang le tonta tari tu ya wale. Lusiari miaji sini debi mele nanshin piawai yang tonta lara gu tu ya wale. Alang gu cium piawai no memanengan ye siwai ga atau gu lala sini elu ceno temare. Akuin lain yo lala wa cici mama sini lah wa.
Sekarang jatuh nane pada biro belum ni madale. Natau sana kuni kani sahaja lah pipi jenis jecha, aci nika bobi sula dulu pini lah wa. Tiga sana pada bi, tama jie minggu tiba azizan.
Well, Rakhine is yet another issue that adds to the magnitude of the challenges.
Rakhine biar tanah ha, jenar ubi oge jare, cimare, senko muzi udega, akuri mpi senan dide, nau biar tanah dekua. Taha do soin yare petana ji tuku ba taha nangan daga ga den soin ni da ma ho pao taha myama nangan sait pain tuku ye ti nyin e cha mu long nyum mu san ya petana mu lo myama nangan ko ran ga le soin ni da ba sait ma kaung sia ga akhu lo phit ni de tin ma mu ga sat pi lo shi ni de lo pu to la de a phit ba pi ga de ne october la de ma ne cha saung sakhan atai khai khan mu ga a chi ni tit tyak go phan li lai da ba taha anabain lu ye atai khai khan da mu lo iu ga shong cha wa de Tapi memang anak bini baga datang biasa sudah terini, cuman dia terdorong tegak suai ni wa. Aku lalai sama tujuh jam rasa usaha untuk pegang asin kanza terlalu biasa biro. Naga dua bahari lupa lume surau suami bu panjat awal. Tapi memang cakap mantan tu memang Mr. Kobi anak ye asin kanza gu sanggi bu lume itu jangan cemar. Pasang le surau, eli mah biasa na ye jimi gu belu pisha me surau ini. Jangan bijak tu, mianji bau ni lu wa.
I believe that one needs to do something about Rakhine.
ကခုသတိထားမှာကအစွန်ရောက်မှုဟာအစွန်ရောက်သူတွေကိုဖိတ်ခေါ်တယ်လို့ဖြစ်နေတယ်ဆိုတာပါပဲတကယ်လို့လူတွေမှာမျှော်လင့်ချက်ကင်းမဲ့ပြီးတော့အနာဂတ်မရှိဘူးဆိုရင်အစွန်ရောက်လာနိုင်တယ်လို့တခြားအစွန်ရောက်တွေကိုလည်းဖိတ်ခေါ်တယ်လို့ဖြစ်တတ်ပါတယ်ခုချိန်ဟာဒါကိုထိန်းနိုင်သေးတဲ့အချိန်ပါနောက်တစ်ခုကတော့နိုင်ငံခြားဆက်ဆံရေးအကြောင်းပါမြန်မာနိုင်ငံဟာ EU လို့အမေရိကန်နဲ့အနောက်နိုင်ငံတွေထက်တိုးနိုင်ငံကိုပိုပြီးမျက်နှာသာပေးတယ်လို့ထင်ပါသလား ကျွန်တော်ရင်မြန်မာနဲ့ဥရောပသမဂ္ဂဂျာမန်ခိုင်မာတဲ့မိတ်ဆွေဆက်ဆံမှုရှိနေတယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်ဒီနိုင်ငံရောက်လာချိန်မှာမြန်မာကအတူလက်တွဲလုပ်ကင်ချင်ကြောင်းပုံဝင်လင်းလင်းပြသခဲ့တာမို့လို့တကယ်ကိုလေးစားမိပါတယ်။အမှန်ပြောရရင်ဒီလိုပုံစံမျိုးကိုကျွန်တော်လုံးဝမျှော်လင့်မထားပါဘူး။ဒါဖြစ်လို့လဲဆိုတော့ EU ကမြန်မာအပေါ်မှာအရေးယူတန်ခတ်မှုတွေရုပ်သိမ်းပြ
အဖွဲ့ဝင်နိုင်ငံတွေနဲ့ဒီနိုင်ငံတွေမှာရှိတဲ့လုပ်ငန်းရှင်တွေကိုမြန်မာနဲ့ဆက်ဆံမှုတိုးလုပ်ဖို့လမ်းဖွင့်ပေးခဲ့ပါတယ်။ဒါပေမဲ့ EU ကအဝေးမှာရှိနေတာဖြစ်ပြီးတော့မြန်မာကသူ့ပတ်ဝန်းကျင်မှာရှိတဲ့နိုင်ငံတွေနဲ့ပူပြီးတော့ဆက်ဆံရတာသဘာဝကျပါတယ်။ဒါကြောင့် EU အနေနဲ့ဘာချင်းခွင်ရှာမှညှိနေစရာမလိုပါဘူး။မြန်မာကသူကြိုက်တာသူရွေးခွင့်ရှိပါတယ်။ဒါပေမဲ့ဥရောပနဲ့အနောက်နိုင်ငံတွေကနိုင်ငံရေးရစတန်တန်ဘိုးတချို့ကိုစောင့်ခြင်းပေးနေပါတယ်။မြန်မာလူထုကလည်းသူတို့စန္ဒအမှန်ကို2015ရွေးကောက်ပွဲကနေပြခဲ့ကြတာပါ။
သမကြီးကအခုတာဝန်ကုံဆုံးတော့မှာမဟုတ်မကြခင်မှာပဲမြန်မာနိုင်ငံကနေပြန်ပြီးသွားတော့မှာပါမြန်မာနိုင်ငံကိုဘယ်လိုများအမှတ်ရနိုင်မှာပါလဲ
Member မြန်မာ
Look I spent 4 years of my life here
ဒီနိုင်ငံမှာကျွန်တော်၄နှစ်နေခဲ့ရတော့ပါနေရတဲ့ကာလကလည်းတကယ်ကိုအပြောင်းလဲကာလဖြစ်နေပါတယ်ဒါအပြင်အပြောင်းလဲရဲ့အစပိုင်းအချိန်ဖြစ်နေတာမဟုတ်လို့ဒီလိုချိန်မျိုးမှာရှိနေခဲ့ရတဲ့အတွက်ဂုဏ်ယူမိသလိုမိတ်ဆွေအဖြစ်နဲ့တဆွမ်းတလောက်အကူအညီတွေပေးနိုင်ခဲ့ပါတယ
် Back and I told him Myanmar လူမျိုးကိုချစ်တယ
် So this is နိုင်ငံသားတွေကိုကျွန်တော်ချစ်တယ်မြန်မာနိုင်ငံသားအလုံးကြီးပွားချမ်းသာပြီးတော့ကံကောင်းကြပါစေလို့ဆုတောင်းပေးပါတယ
်မြမအရေးဆွေးနွေးခန်းကိုတင်းငွေနေညပိုင်းမှာအသစ်နားစင်နိုင်ပြီးအခုလိုတင်းင်းလာမနေ့ပိုင်းမှာနောက်တစ်ချိန်ပြန်လည်ထုတ်လွှင့်ပေးတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews facebook.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မနက်ခင်းပါရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့ဩဂုတ်လ27ရက်မနက်9:00နာရီထိဆက်လက်နားဆင်ရမယ့်အစီအစဉ်တွေကို line to meter 32 40နဲ့49ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်။ဒီဒုတိယပိုင်းအစီအစဉ်တွေထဲမှာမြန်မာပြည်ကပေးစာခန္ဓာကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကတော့
ပြီးခဲ့တဲ့လပိုင်းကအနာဂတ်စည်းကိုအသုံးပြုပြီးညဘက်တပြန်လိုက်တိုက်တဲ့အဖွဲ့တစ်ဖွဲ့ကိုမထင်မှတ်ပဲပေါ်ထုတ်ဖမ်းဆီးနိုင်ခဲ့ပါသေးတယ်။ဒီခဏဒီဖန်စီရမိပြီးနောက်အဲ့ဒီအဖ
ွဲ့ကောင်မှဒူးစိုက်မှုတွေပို့ထူပြောလာနေပြီလားဆိုတော့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုတော့အရင်ဆုံးမှအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကန္တာကိုနားဆင်ကြည့်ရအောင်ပါရှင်။ရေးလာကြတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးဖို့ရှိပါတယ်။သောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်နဲ့လည်းမြစ်တာဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။အခုတော့အရင် VOA ကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာတို့လေးတွေနဲ့စကြင်ပါတယ်။ Facebook ပေါ်မှာရေးလာကြတဲ့သောရရှင်တို့ရဲ့စာနဲ့စာပါမယ်။ကန်ဆန်ထုံဆိုတဲ့တော်ရရှင်ကရေဒီယိုပဲနားထောင်ကြည့်တာများပါတယ်တဲ့ VOA ကို Facebook ကနေ live မသေးစားလို့ပါတဲ့ VOA မိသားစုအားလုံးကျန်းမာချမ်းသာကြပါစေကျေးဇူးတင်ပါတယ်လို့ပြောပါတယ်ဟုတ်ကဲ့ပါဘယ်ကပဲနားထောင် VOA အစီအစဉ်ကိုနားထောင်နေစို့လို့ကျေးဇူးအထူးပါနော်ရေဒီယိုကဆိုရင်တော့လေဒီ line ကောင်းတဲ့နေရာတွေမှာသိချနားထောင်လို့ရပါတယ် Facebook ကလည်းဒီအဲ့လိုအလားတူနီးလို့ပါပဲရှင်ဒီ Facebook Internet line ကောင်းတဲ့နေရာတွေမှာတော့သိချနားထောင်လို့ရတာပါကျွန်တော်တို့ဘက်ကတော့အစင်ကြီး Radio ကရောရုပ်မြင်သံကြားအစီအစဉ်ကိုလည်းရုပ်သံ line ကနောက်ပြီးတော့ Facebook ကအားလုံးကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်နှောင်ကြိုးကြိုးဆိုတဲ့သောရရှင်ကတော့ VOA လို့သတင်းဌာနရှိတာကောင်းပါတယ်တဲ့ဒါပေမဲ့မြန်မာပြည်တွင်းကပြဿနာတွေကိုပုံကြီးချဲ့ပြောတာတွေကမကောင်းပါဘူးတကယ်ကိုမှန်ကန်တဲ့အကြောင်းအရာတွေကိုမဆိုလိုပါဘူး။ရခိုင်ရင်းနဲ့ပတ်သက်ရင်လည်းတစ်ဖက်ဆောင်းပြီးတော့ပြောနေကြတာတွေကိုအဆုံးသတ်သင့်ပါတယ်ဆိုတော့ဆိုလာပါတယ်။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးရေးလာကြတဲ့ဟိုဘက်ဒီဘက်ကနေပြီးတော့ဒီသတင်းဌာနတွေကိုဆွဆွဲလာကြတဲ့စာတွေကတော့နေ့စဉ်နဲ့အမျှရရှိကြပါနော်။ကျမတို့လည်းထွက်ပေါ်လာတဲ့သတင်းကိုတော့သတင်းမှန်တိုင်းပဲတင်ပြပေးနေတာပါလို့လည်းအမှားခံချင်ပါတယ်။ကိုလေးဆိုတဲ့သောရရှင်ကတော့ VOA ကိုစိုက်နှစ်သက်တာအမှန်ကိုအမှန်တိုင်းတင်ပြပေးတဲ့အတွက်ကြောင့်ပါ။တမိုင်းကြောင်ကောင်းအောင်လုပ်ကြပါတမိုင်းကြောင်ကောင်းအောင်နေထိုင်မှလည်းပြည်သူချစ်တဲ့အမတ်တွေဖြစ်လာပါလိမ့်မယ်တဲ့2020မှာအလုံးတင်ငန်းစာယူနိုင်ကြပါစေဆိုပြီးတော့ပထမပိုင်းကတော့ VOA ကိုပြောထားပြီးတော့နောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံကဥပဒေပြုအမတ်တွေကိုရည်ညွှန်းပြီးတော့ပြောဆိုထားပါတယ် VOA အစီအစဉ်ကိုနားဆင်ပြီးတော့ကျမတို့ဒီအစီအစဉ်ရဲ့အောက်ဖက်ဒီမှတ်ချက်ပေးရန်အကွက်မှာလာပြီးတော့တော်ရရှင်တွေတုံ့ပြန်ရေးသားလာကြတဲ့အစားတွေကိုဒီနေ့ဟိုအလုံးစုစည်းပြီးတော့ထုတ်လွှင့်ပေးခြင်းပါတယ်နော်ဇူလိုင်လမှာဖြစ်ပွားပြီးတော့မြန်မာနိုင်ငံကလူထုအကြောင်းမှလည်းအတော်လေးကိုရုပ်ရုပ်တည်းဖြစ်သွားစေတဲ့ကျန်းမာရေးစိုးရင်ထိတ်လန့်မှုကြီးတစ်ခုဖြစ်တဲ့ဒီ H1N1 တုတ်ကွေးနဲ့ပတ်သက်ပြီးတော့တော်ရရှင်တယောက်ဒီသတင်းမှမှာတုံ့ပြန်ရေးသားလာတာကတော့ကျမတို့စီကနေပြောဒီ H1N1 ရာသီပြောင်းတုတ်ကွေးဖြစ်တဲ့ဆိုဆိုခြင်းပဲရာသမျှသတင်းတွေကိုတင်ပြပေးခဲ့ပါတယ်
။ဒီလိုသတင်းတင်ဆက်မှုဟာကာကွယ်ရေးကုသရေးနဲ့ပညာပေးရေးအတွက်ပါအလွန်တန်ဖိုးကြီးတာမှုလူတိုင်းဖတ်ရှုနားဆင်သင့်တယ်လို့ယူဆမိပါတယ်။
ကိုဝင်းမင်းတင်ဆက်ပေးတဲ့ H1N1 ရာသီပြောင်းတုတ်ကိုရုတ်တရက်စတင်ဖြစ်ပွားမှုဆိုတဲ့သတင်းပေါ်မှာသောရရှင်တုံ့ပြန်ရေးလာပါတယ်ရှင်။အခုတော့သောရရှင်နဲ့ဒီ VOA မြန်မာပိုင်းကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းဒီအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာတာတွေကိုဖော်ပြပေးနေတာခဏနားပြီးတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါရနော်။ဒီတစ်ပတ်တော့ဒီ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတင်းနံပါတ်100ဆီမှာသတင်းပတ်အများကြီးနံပါတ်1နေရာကိုယူထားတဲ့သချင်းလေးကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီသချင်းကိုတစ်ခါလဲထုတ်လွှင့်ပေးပြီးသွားပါပြီ။ Despacito ဆိုတဲ့ဒီသချင်းကို Louis Fonsi နဲ့ rapper Daddy Yankee တို့ကတီးဆိုပြီးတော့သူတို့ကမှ Justin Bieber ကအားဖြည့်ပြီးတော့တီးဆိုပေးထားတာဖြစ်ပါတယ်။မေလ29ရက်နေ့သတင်းပတ်ကစပြီးတော့ Billboard Hot 100 Billboard ရဲ့ Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်1ချိတ်သွားပြီးတော့ဒီ Despacito တခြင်းကအခုဩဂုတ်လ14ရက်နေ့မှာစတဲ့သတင်းပတ်အထိသတင်းပတ်ပေါင်း14ပတ်ဆက်တိုက် Billboard Hot အဖြစ်ဆုံးတေးတရာဆင်းမှာနံပါတ်1နေရာကိုဘယ်သူကမှမပေးဘဲနဲ့ယူထားတာပါ
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ
Derry Yankee, Nabro Canada, Asura, Justin Bivaro Power, and Pure Apiati Sopi Taraba. Reggae, Gita, Ponre, Pop the Chimps, Pure, Nayaman, Lizard, Donayama, Taste on Yard at the Chimps Party. Eight the Spain Bada, Zagane, and Yazo di Sutai, the Chindabo, the Tangoya goes at Chakunen now by Billboard Hot 100, Sima, Patama Uzo, Taste on Yard at Pipari. Tangoya goes at Chakunicaro, Spain of the Sutai, Margarina, the Chinga. Nematico, Yakaraba, Aina by my English, the Chinibe, Nematic, Chita, Pipari. Nabra did the Chinga, Ludanki Dabons, Radio the Chin Siema. Not Hounduan, dear, Lisa Gooden, Nepatamauzonte, Tayson Yode, English Badan, and Mahode the Chinle, Piparation. Dirty Lout, Nemetin, the Chinibe, not Hampjambio, not Houndaya Alma. Louis Fonse, rapper Daddy Yankee, Nabrio Justin Bieber, Archibio, the Sutari, Desper, Rito Sore, the Chinibu, Nasin Chibao, no?
Come and move that in my direction. So thankful for that, it's such a blessing, yeah. Turn every situation into heaven, yeah. Oh, you are my sunrise on the darkest day. Got me feeling some kind of way. Make me wanna savor every moment slowly, slowly. You fit me, tell me love how you put it on. Got the only key, know how to turn it on. The way you never lie, my ear, the only words I wanna hear. Baby, take it slow so we can last long.
Tú eres el imán y yo soy el metal. Me voy acercando y voy armando el plan. Solo con pensarlo se acelera el pulso.
Oh yeah, ya, ya me está gustando más de lo normal. Todo mi sentido va pidiendo más. Esto hay que tomarlo sin ningún apuro. Despacito, quiero respirar tu cuello despacito. Deja que te diga cosas al oído, para que te acuerdes si no estás conmigo. Despacito, quiero desnudarte a besos despacito. Duermo en las paredes de tu laberinto y hacer de tu cuerpo todo un manuscrito.
ဟုတ်တယ်ဖြစ်ဆုံးစေနံပါတ်100အစီအမံတစ်ပြင်းပတ်စလီဘတ်ကြက်တိုင်အမေရိကန်စီထိတ်ဆုံးမှနေရာယူထားတဲ့အင်္ဂလိပ်ဘာသာနဲ့တူဆူထားတာမဟုတ်တဲ့ဒက်စပယ်စီတိုဆိုတဲ့တခြင်းကိုနားဆင်ကြကြရပါနောက်ပိုင်းမှာတော့တော်ရရှင်နေအတွက်ဒီတော်ရရှင်နေသဘောကြမယ်မြန်မာတခြင်းလေးတစ်ပုံနဲ့မေတ္တာတည်းလက်ဆောင်ပေးဦးမှာဖြစ်ပါတယ်အခုတော့တော်ရရှင်နေကိုကုနာရောင်ကဒီ VOA အစီအစဉ်နေနဲ့ပတ်သက်ပြီးတော့ဒီဆွေးနွေးတဲ့အကြောင်းအရာတွေတင်ပြတဲ့အကြောင်းအရာတွေပုံမှာတော်ရရှင်နေရဲ့ထင်မြင်ယူဆချက်တွေဒီဆွေးနွေးမေးမြန်းသူတွေရဲ့ စကားတန်ဒီကိုပြန်ပြီးတော့သူတို့အမြင်နဲ့တုံ့ပြန်ထားတဲ့သောရရှင်ရဲ့အစာရည်လည်းရရှိပါတယ်ဒါကတော့ကျမတို့ဒီ VOA မြန်မာဌာနကအန်ကယ်ဦးကျော်စန်းသားဇူလိုင်လတော့ကမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးပြန်လာမှသူ့ရဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးတော့မြန်မာရေးဆွေးနွေးခဲ့မှာဒေါက်ခင်ဆိုဝင်းနဲ့ဆွေးနွေးသုံးသက်ထားတာဖြစ်ပါတယ်သောရရှင်ဆွေတင်ကဒီသတင်းပေါ်မှာပြောလာတာကတော့ဦးက
ယ်လို့ထင်ပါတယ်
ဇူလိုင်လတော့ကပဲတင်ဆက်ပေးသွားရင်နောက်ထပ်သတင်းတစ်ခုဖြစ်တဲ့တာဝန်သိတဲ့ယင်းနေမြုံနံမှုဆိုတဲ့ခေါင်းစဉ်နဲ့ဇူလိုင်လ29ရက်နေ့ကဥအောင်ခရင်မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့ကိုဆန်းလွင်ကတော့မျှော်လင့်ချက်ရောင်ချီတန်းနေပါပြီလို့အခုလိုဆိုလာပါတယ
်ဒီတင်ပြတဲ့သတင်းဟာမှန်ကန်တာမို့လက်ခံကြရမှာပါမလဲမသိတိုးတက်လာမယ်လို့ယုံကြည်ပါတယ်အာယုံတက်တာကိုမြင်နေရပါပြီတေချာပေါက်နေထွက်တော့မှငင်းလို့မရဘူးဆိုတာနိုင်ငံသားအားလုံးသိစေချင်ပါတယ်
အငယ်ဦးအောင်ခင်တင်ဆက်ပေးသွားတဲ့တာဝန်သိရဲ့ယင်းနေမြုံနယ်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသုံးသက်ချက်ပေါ်မှာဒီတော်ရရှင်ကဒီညှော်လင့်ချက်ရောင်ချီတမ်းပါပြီလို့ရေးလာပါတယ်ရှင်တော်ရရှင်ရဲ့စာရီးပြန်ကြားတာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်မ မြန်မာတိချစ်တော်ရရှင်တွေအတွက်ဒီကွယ်လွန်သွားတာ73နှစ်ပြည့်သွားခဲ့ပြီဖြစ်တဲ့2ရက်တဲ့အမှတ်တရ2ရက်တဲ့တချင်လေးတစ်ပုံနဲ့လည်းဖြောပြပေးဖို့ရှိပါတယ်နော်။ တမရိုးဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီယိုကမြစ်တာတီလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်းထင်းယူဆခြင်းတွေရင်ဖွင့်လာတဲ့ရေးတင်ကြတဲ့ဆိုတော့တမရိုးဗီယိုကိုစာရေးသားက ပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bami News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးရေးသားနိုင်ကြပါတယ်။သောရှင်လေးစီကပြောစရာရှိရာတွေကိုနားထောင်ပြီးကိုစောင့်မျှော်ကြိုဆိုနေပါရဲ့နော်ဒီတစ်ပတ်တော့ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့မှာကွယ်လွန်သွားတာ73နှစ်ပြည့်သွားပြီဖြစ်တဲ့ကျမတို့အားလုံးတိတ်ပြောကြိုက်ကြတဲ့ထွင်တင်တေးလေးတစ်ပုဒ်နဲ့ဖြောပြေးပေးကြပါရဲ့နော်ဩဂုတ်လ14ရက်နေ့တုန်းကတော့ဒီ Facebook စာမျက်နှာပေါ်မှာကိုထွင်တင်ရဲ့ပြေးတက်ဒီတော်တော်များများပဲဒီသူဆုံးမသွားတဲ့ပုံမှာသူ့ကိုဒီ7နှစ်ကျော်ခဲ့ပြီမဲ့သူ့ကိုအထူးအောက်မေ့တတိယနေစေဖြစ်ကြောင်းနောက်ပြီးတော့သူ့ရဲ့တချင်းလေးတွေအမတ်တရားတီးဆိုတာမျိုးနောက်ပြီးတော့အခမ်းအနားလေးတွေကျင်းပတာမျိုးလုပ်ပြီးတော့အမတ်တရားစာလေးတွေလည်းရေးကြတဲ့တင်တွေတင်လာတာတွေ့ရပါတယ်မော်လမြိုင် daily ဆိုတဲ့တင်တူလေးမှာထွင်တင်ကွယ်လွန်ခြင်း73နှစ်ပြည့်အမတ်တရားမော်လမြိုင်မှာကျင်းပလို့ရေးထားပါတယ်ကွယ်လွန်သွားပြီဖြစ်တဲ့တေးတီးဆိုထွင်တင်အမတ်တရားဂုဏ်ပြုပွဲကိုမော်လမြိုင်တက္ကသိုလ်အနီးကအလင်းဆိုင်ကဖေးမှာဩဂုတ်လ14ရက်နေ့ကကျင်းပခဲ့တာပါတဲ့ထွင်တင်ရဲ့တချင်းတွေကိုလူငယ်တွေကတီးဆိုဂုဏ်ပြုခဲ့သလိုကြပြားတွေလည်းရွတ်ဖတ်လို့ဂုဏ်ပြုခဲ့ကြပါတယ်လို့ရေးထားပါတယ်။နောက်ပြီးတော့လင်းအာကာဆိုတဲ့ဒီသတင်းတောက်တယောက်ရဲ့စာမျက်နှာမှာတော့သူကလည်းကိုထွင်တင်ရဲ့ပြည့်တက်ဖြစ်ပုံရပါတယ်နော်။ဂီတနဲ့ဖျားနဲ့စကားပြောခြင်းနဲ့ဆိုတဲ့သူ့ရဲ့ဆောင်းပါးကိုနမကျော်ကြားနေတဲ့ဆောင်ကဖော်ပြတဲ့အကြောင်းသူ့ရဲ့ post လေးမှာရေးထားတာလည်းတွေ့ရပါတယ်။အဲဒီဆောင်းပါးလေးလည်းဖတ်လိုက်ရပြီးတော့ထွင်တင်ကိုအထူးပဲပို့ပြီးအောက်မေ့သတိရမိပါတယ်နော်။အားလုံးနဲ့ထပ်တူခန်းစားရမယ်လို့မျှော်လင့်ပါတယ်ဒီတစ်ပတ်တော့ထွင်နေရဲ့ပထမအဦးဆုံးအခွေဖြစ်တဲ့နာယီဘော်ကမြေကြီးဆင်များတွေကတချင်းလေးတစ်ပုတ်နဲ့ဖြောပြပေးကြပါတယ်ကျမတို့ဒီဝိုင်းတော်သားကိုရရန်နိုင်ရွေးပေးတာလည်းဖြစ်ပါတယ်သူရွေးပေးတဲ့တချင်းလေးကလည်းဒီထွင်တင်ဆုံးမကွယ်လို့မဟုတ်ဘူးအားလုံးအောက်မေ့တတိယနေကြတာနဲ့တိုက်ဆိုင်လို့ကျမဒီတချင်းလေးကိုဒီထုတ်လွှင့်ပေးဖို့လဲဆုံးဖြတ်ခဲ့ဖြစ်ပါတယ်ဝေးသွားတဲ့အခါဆိုရင်ထွင်တင်တီးဆိုထားတဲ့တချင်းလေးကိုအားလုံးနှစ်ချိုက်ခန်းစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
်
နာဆယ်စုနှစ်တခုကျော်သွားပြီဆိုပေမဲ့တခြင်းတွေကအစ်စ်အတိုင်းဖြစ်နေစေပြီးတဲ့ရေကင်ကိုထိရှာစေစေကိုလင်းအောင်ပြောသွားတဲ့စကားနဲ့ဆိုရင်တော့ဂီတနဲ့ပြားထွေတဲ့တရားကောင်းမွန်တဲ့ပုံပွားမှာတည်ရှိနေပါစေလို့တောင်းဆိုပြပါရနော်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဆက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းသာကြပါစေ
ကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာခန္ဓာကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာနားဆင်နိုင်ကြပါရဲ့ရှင်အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်ရန်ကုန်မှာဒုစရိုက်မှုတွေပိုပြီးတော့ထူပြောလာနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါရဲ့ရှင်
ပြီးခဲ့တဲ့အောက်တိုဘာ17ရက်နေ့မနက်လင်းအားကြီး3နာရီဝန်းကျင်လောက်ကစမ်းကြောင်းမြို့နယ်စမ်းကြောင်းလမ်းက GNG စတိုးဆိုင်ကိုလူငယ်တစုဝင်ပြီးဓားတိုက်ပါတယ်။လူငယ်တွေလို့သိလိုက်ရတာကနောက်ပိုင်းအဲ့ဒီဆိုင်ရဲ့ CCTV ကင်မရာကိုရဲတပ်ဖွဲ့ကစစ်ဆေးပြီးနောက်သိရတာပါ။အောက်တိုဘာ16ရက်နေ့မှာတော့အဲ့ဒီဓားတိုက်လူရဲမှုတရားခံတွေဖမ်းဆီးရမိပါတယ်။နောက်ဆက်တွဲအမှုတွေနဲ့တရားခံတွေလည်းထပ်ပြီးဖမ်းဆီးရမိတယ်လို့ရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။အဲ့ဒီထုတ်ပြန်ချက်အရGNG စတိုးဆိုင်၅ဆိုင်ဓားတိုက်ခံရတာကိုဖမ်းဆီးရမိတာပါအလားတူပါပဲပြီးခဲ့တဲ့လပိုင်းကအနာဂတ်စည်းကိုအသုံးပြုပြီးညဘက်ဓားလိုက်တိုက်တဲ့အဖွဲ့အဖွဲ့ကိုမထင်မှတ်ပဲပေါ်ထုတ်ဖမ်းဆီးနိုင်ခဲ့ပါသေးတယ်တရားခဏ်ဒီဖမ်းဆီးရမိပြီးနောက်အဲ့ဒီအဖွဲ့တွေကျူးလွန်ခဲ့တဲ့အမှုပေါင်း28မှုရှိတယ်ဆိုတာသိလာရပါတယ်ဒါတွေကိုကြည့်ရင်ရန်ကုန်မှာဖြစ်ပွားခဲ့တဲ့မှုခင်းကြီးအတွက်ဘလောက်တောင်များနေသလဲတခုခုမိလိုက်မှနောက်ဆက်တွဲအများကြီးကျူးလွန်ခဲ့တာတွေပေါ်ထုတ်နိုင်တာကိုကြည့်ရင်ရဲတပ်ဖွဲ့ရဲ့စွမ်းဆောင်ရည်ဘလောက်ကျဆင်းနေပြီလဲဆိုတာကိုလည်းမှန်းဆနိုင်ပါတယ်။ရန်ကုန်မှာဒုစရိုက်မှုတွေပိုထူပြောလာနေပြီလား။ဒီအတွက်ဘာတွေလုပ်နေတယ်လဲဆိုတာကုတ္တပဆွေးနွေးတင်ပြသွားပါမယ်
။ GNG စတိုးဆိုင်တွေဓားတိုက်လူရဲခံရမှုနဲ့ပတ်သက်ပြီးဓားတိုက်လူရဲသူတွေဟာမယန်းကုန်းမြို့နယ်မှာနေထိုင်သူတွေဖြစ်ကြပြီးအုပ်စုလိုက်ကားတစီအသုံးပြုကဓားတိုက်လူရဲမှုတွေကျူးလွန်ခဲ့ကြတယ်လို့သိရပါတယ်။ပြင်းမှုကျူးလွန်ရမှာတယောက်ကပဝင်းကျင်အခြေအနေကိုစောင့်ကြည့်တင်ပေးတယောက်ကအယောင်စီးဝန်တန်းကိုဓာတ်နဲ့ထောက်ကြံသူတွေကအန်ဇဲတွေကရောင်းရငွေတယ်လီဖုန်းငွေဖြည့်ကတ်တွေစိုင်းတွင်းရှိနေသူတွေရဲ့မိုဘိုင်းဖုန်းဝန်တန်းတွေရဲ့လက်ဝတ်လက်စားစတာတွေကိုလူရက်ခဲကြတာဖြစ်ပါတယ်အခုဓားများမှုတွေနဲ့ပတ်သက်လို့စုစုပေါင်း9ယောက်ဖမ်းဆီးထားပြီး2ယောက်ကလွတ်မြောက်နေစေလို့ဆိုပါတယ်အဲ့ဒီမြောက်ကိုဖမ်းဆီးရမိရင်နောက်ထပ်အမှုတွေလည်းထပ်ပြီးပေါ်ပေါက်ကောင်းပေါ်ပေါက်လာနိုင်ပါသေးတယ်။ပြီးခဲ့တဲ့2019ခုနှစ်မေလ2ရက်နေ့တုန်းကလည်းရန်ကုန်တိုင်းမင်္ဂလာတို့မြို့နယ်ပြည်လန်းပေါ်မှာကားတစ်စီးဓားမြအတိုက်ခံရပါသေးတယ်။ဖြစ်စဉ်အချင်းကတော့ခုလိုပါ
။ဗကုမြို့မှာနေထိုင်တဲ့အမျိုးသမီးကြီးတူဟာကိုရီးယားသွားမဲ့သူ့ရဲ့သားကိုမိသားစုဝင်တွေနဲ့အတူမင်္ဂလာတို့လေယာဉ်ကွင်းကိုကိုပိုင်ကားနဲ့လိုက်ပို့ပါတယ်။အပြန်ကားပေါ်ပါလာတဲ့ကလေးငယ်တယောက်အပေါ့သွားခြင်းနဲ့ဆိုလို့မင်္ဂလာတို့မြို့နယ်ပြည်လမ်းမပေါ် BOC မှတ်တိုင်နားမှာလမ်းပြေးရပ်ပြီးအပေါ့သွားစီပါလေ။အဲဒီချိန်ကယ်ရီနာအမျိုးသားအငှားရင်တစည်းသူတို့ကားရှိပိတ်ရက်ကားပေါ်ပါတဲ့လူလေးယောက်ကအမျိုးသမီးကြီးကိုဓာတ်နဲ့ထောက်ပြီးပါလာတဲ့ပတ်ဆိုင်ဆွဲကျူးငကတ်လက်စွပ်လက်ကင်ဖုံးစုစုပေါင်းတန်ဖိုးကျသိန်း40ကျော်ဘူးအားလုံးကိုလူယူပြီးသူတို့ကားနဲ့ပဲပြန်ထွက်သွားပါတယ်။အချိန်ကည9နာရီလောက်ပဲရှိပါသေးတယ်။ဓားတိုက်ခံရတဲ့မိသားစုအနေနဲ့ဖြတ်သွားတဲ့ဘယ်ကားစီကမှအကူအညီရခဲ့ဖို့မပေါ်ပါဘူး။ဒီလိုနဲ့ဘကူကအဲ့ဒီမိသားစုဟာမင်္ဂလာတို့မြို့မှာရဲစခန်းမှာအမှုဖွင့်ပြီးပြန်သွားခဲ့ပါလေ။
နောက်ထပ်တလားကျော်ကြာမှရေတပ်ဖွဲ့ဟာအဲ့ဒီအမှုကိုမတော်တဆဖော်ထုတ်နိုင်ခဲ့ပြီးတရားခဏလေးကိုဖမ်းမိခဲ့ပါတယ်အမှုဖမ်းမိပုံကခုလိုပါဇွန်လဇမ်းမှာရန်ကုန်တိုင်းရွှေပြည်သာမြို့နယ်လော်ကားနေမြေမှာအပြင်းထန်နာကျင်စိမ်မှုလူရဲမှုနဲ့တပ်ထွေးခေါ် တိုင်မောင်းခေါ်အသေးလေးလို့ခေါ်တဲ့လူစိုးတယောက်ကိုဖမ်းစီရမိပါတယ်သူ့ကိုလှော်ကားနေမြေရဲစခန်းမှာချုပ်ထားပြီးအမှုကိုစစ်စင်းစစ်စင်းရင်းနဲ့မေလ၂ရက်နေ့ကတီလန်းမှာကားတစ်စီးကိုဓားမြတိုက်တဲ့အထဲသူပါတယ်ဆိုတာကိုမတော်တဆဝန်ခံမိရကနေနောက်ထပ်ဂွင်းဆက်တရားခဏတွေကိုဖမ်းမိခဲ့တာပါအဲ့ဒီဓားမြအဖွဲ့မှာလူရှိရောက်ပါဝင်ပြီး ကယ်ဒီနာအမျိုးအစားအငှားတက္ကစီတစ်စီးကိုငှားပြီးလူရက်မှုဓားမြမှုတွေကိုပုံမှန်အလုပ်လုပ်နေတယ်လို့ကျူးလွန်နေကြသူတွေပါကျူးလွန်သူတွေကိုဖမ်းဆီးပြီးရနောက်အဲ့ဒီအဖွဲ့ရဲ့ဝန်ခံချက်အရသူတို့ဟာ2019ခုနှစ်ဒီဇင်ဘာလလောက်ကတည်းကစပြီးကားတစ်စီးနဲ့လူရက်မှုဓားမြမှုတွေကျူးလွန်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီအချိန်ကနေသူတို့အဖမ်းခံရတဲ့ဂျွန်လလည်းအထိရန်ကုန်တိုင်းရွှေပြည်သာလှိုင ဓမ္မမှုပေါင်း28မှုကိုကျူးလွန်ခဲ့တယ်လို့ဆိုပါတယ်။ဒီအုပ်စုရဲ့ပြစ်မှုကျူးလွန်ပုံတွေကိုအသေးအချာလေ့လာဆန်းစစ်ကြည့်ရင်ကျူးလွန်သူများတာလူရဲ့ဓမ္မတိုက်ခံရတဲ့သူများတာလူရဲ့ဓမ္မတိုက်လို့ရတဲ့ပစ္စည်းတွေကလည်းများပြားပြီးပြန်ရောင်းချတဲ့နေရာတွေကလည်းအနှံ့အပြားဖြစ်နေမှာအသေးချာပါပဲ။ပြောရရင်အစရီအများကြီးထွက်နေတဲ့မှုကွင်းတွေလို့ပြောရင်ရနိုင်ပါတယ်။ဒါပေမဲ့တကယ့်ပြဿနာကြီးကအဲ့ဒီအမှုတွဲကြီးကိုရဲတပ်ဖွဲ့ကဝရိယစိုက်ထုတ်ပြီးအသေးချာဖော်ထုတ်နိုင်ခြင်းမရှိခဲ့တာပါပဲ။တကယ်လို့သာအဲ့ဒီတွေကတယောက်လှော်ကားမှသူ့ဘာသာသူတီးတဲ့အကြမ်းဖက်လူရဲမှုမကျူးလွန်ခဲ့ရင်ကျူးလွန်ပေမဲ့ရဲကဖမ်းမိခဲ့ရင်ဖမ်းမိတဲ့အချိန်ကြည်လန်းမှကားနဲ့ဓများတိုက်တာကိုဝင်းမခံခဲ့ရင်အခုအမှုတွဲကြီးတစ်ခုလုံးဖမ်းမိသေးမှာမဟုတ်ပဲဓမြအဖွဲ့ဟာဆက်ပြီးဓမြတိုက်လူရဲ့နေအုံးမှာဖြစ်လို့ပါပဲ
ဒါရီယာရန်ကုန်မှာကျူးလွန်တဲ့ဒုစရိုက်မှုတွေကအုပ်စုနှစ်စုကျူးလွန်ခဲ့တာလောက်ပဲဖြစ်ပြီးတခြားမှုတွေအများအများရှိနေသေးသလိုမဖော်ထုတ်နိုင်သေးတဲ့အမှုတွေလည်းအများကြီးရှိနေပါသေးတယ်အမှုတော်များများပြည်သူတွေကမတိုင်ကြလို့စည်ရင်းမှုဝင်တာတွေလည်းမနှဲမနှောပါဒါရီကိုကြည့်ရင်ရန်ကုန်မှာဒုစရိုက်မှုတွေထူပြောလာတာငြင်းလို့မရနိုင်ပါဘူးဒီအတွက်လူတွေပြစ်မှုကျူးလွန်လာရတဲ့ရေကန်မြေကန်ဖြစ်တဲ့အလုတ်ကန်ရှာပါမှုဆင်းရဲမွတ်တေမှုစတဲ့ပြဿနာတွေကိုဖြေရှင်းပေးရမှာဖြစ်တယ်လို့ရဲတပ်ဖွဲ့စွန့်ရည်ကြဆင်းနေရင်ဝီရိယစိုက်ထုတ်မှုအားနည်းနေရင်လည်းပုခင်ပြပွားမှုတားဆီးကာကွယ်နိုင်မှာမဟုတ်တယ်လို့အားပေးအမြောက်ပြုတယ်လို့တောင်ဖြစ်နေပါဦးမယ်။ဒါကြောင့်ရန်ကုန်မှာဒုစရိုက်မှုထူပြောလာတဲ့ပြဿနာကိုဖြေရှင်းနိုင်မှုအစိုးရကနေတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ပေးရမယ်အပြင်ရဲတပ်ဖွဲ့ဘက်ကလည်းပြည်ပြင်ပြောင်းလဲမှုတွေလုပ်ဖို့လိုနေပြီဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ဒီအမေရဲ့ရှင်တရင်သုံးသက်ချက်ကိုနားဆင်ခဲ့ရတာပါ။ခုနောက်ဆုံးကိုငင်းချမ်းနဲ့ရှားဖောင်တို့တင်ဆက်ပေးမယ့်ကဘာတလှထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင
်။ Pokemon Go game နဲ့ Pokemon ဇာတ်လမ်းတွဲတဲ့ကလက်ကောင်လေးဖြစ်တဲ့ Pikachu လေးတွေအကောင့်100လောက်ဟာဂျပန်နိုင်ငံ Yokohama စိတ်ကမ်းမြို့ကစီတန်းလှည့်လည်ပွဲမှာပါဝင်ဆင်နွှဲခဲ့ပါတယ်။Pokemon ကို10စုနှစ်ပေါင်းများစွာဆွဲလန်းခဲ့ကြတဲ့ပရိသတ်တွေဟာသူတို့ရဲ့စီတန်းလှည့်လည်ပွဲကိုအားပေးခဲ့ကြပါတယ်။ Yokohama မြို့နဲ့ Pokemon Company တို့ပူးပေါင်းစီစဉ်ခဲ့ကြတာဖြစ်ပြီးတော့2020ခုနှစ် Tokyo Olympic ပြိုင်ပွဲနဲ့မတန်ဆွမ်း Olympic ပြိုင်ပွဲတွေမှာလည်းအခုလိုပွဲတွေကိုကျင်းပကြမှာပါ။ August 15ရက်နေ့အထိ Pikachu အကောင်လေးတွေနဲ့ပတ်သက်တဲ့ပွဲပေါင်းများစွာကိုလည်းစီစဉ်ကျင်းပခဲ့ပြီးတော့ Pikachu အကောင်လေးပေါင်း1500လောက်ပါဝင်ခဲ့ကြပါတယ်။မနေ့ကဖြန့်ချိလိုက်တဲ့ Pokemon Go ဂိမ်းကစားနည်းဟာဆိုရင်ဝင်ငွေရရှိမှုနဲ့ဒေါင်းလုဒ်ဆွဲကူးယူမှုမှာအကြီးအကျယ်ဆန်းကျင်ချိုးသွားခဲ့ပြီးတော့အဲ့ဒီဂိမ်းကိုစားထုတ်ခရဲကအခုချိန်ထိတစ်ကမ္ဘာလုံးမှာအကြိမ်ပေါင်းတန်း650လောက်အထိဒေါင်းလုဒ်ဆွဲချပြီးခဲ့ပြီလို့ဂိမ်းကိုတီထွင်သူတွေကပြောပါတယ်ခင်ဗျာ
ရင်သစ်အလွတ်ရင်ငုတ်သမားပြဲဖာလိုဟာရေထဲမှာလေဟုန်စည်းတလူမျိုးခြေထောက်နဲ့လက်ကိုနည်းနည်းပဲလှုပ်ရှားလိုပြီးအတောင်ပံပါတဲ့ရေငုပ်ဝတ်စုံတမျိုးကိုတီထွင်ခဲ့ပါတယ်။အခုတီထွင်မှုဤပညာအသေးချောင်းရေငုပ်သမားတွေဟာရေထဲကသတ္တဝါတွေကိုအနီးကပ်ကြည့်နိုင်ပြီးသမုတ်တရားတို့ရဲ့ထိခိုက်လွယ်မှုကိုအသေးစိတ်လေ့လာနိုင်မှာပါ။ဒီဝတ်စုံဟာရေထဲမှာလေဟုန်စည်းသွားတလူမျိုးပြန်နိုင်မှာဖြစ်ပြီးတော့ခွန်အားသုံးပြီးရေကူးစရာမလိုပါဘူး။အခုဗီဒီယိုထဲမှာတော့ရေငုပ်သမားတွေဟာဒီဝတ်စုံကိုဝတ်ထားပြီးတန်တာကြောက်တန်းတွေကိုလေ့လာနေတာပါ ခြေထောက်နဲ့လက်မောင်းတွေလှုပ်ရှားစရာမလိုပဲရေထဲမှာရေဟုန်စီးပြနေတာပါဒီဝတ်စုံကိုအခွာလန်ဒရင်းလက်အတွက်ဖန်တီးခဲ့တာဖြစ်ပြီးတော့ကောင်းငင်တောင်ဆောင်တွေကခုံချတဲ့နေရာမှာဝတ်ဆင်ရတဲ့လေဟုန်စီးရတဲ့ဝတ်စုံပုံစံမျိုးတီထွင်ထားတာပါခြေထောက်မှာတက်ထားတဲ့ရေရက်တွေနဲ့ခနာကိုနည်းနည်းလေးလှုပ်ရှားလိုက်ရုံနဲ့အလွယ်တကူလမ်းကြောင်းကိုထိမ့်လို့ရတယ်လို့ရေထဲမှာအဝေးကြီးသွားနိုင်ပါတယ်ဒီဝတ်စုံကိုကုန်ပစ္စည်းတစ်ခုဆိုတာထက်အနုပညာဖန်တီးမှုလက်ရာတစ်ခုအဖြစ်သတ်မှတ်ပြီးဒီရေငုပ်ဝတ်စုံတောင်ပံတွေကိုဘယ်တော့မှရောင်းချမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောပါတယ်ရှင
်ဗက်ချာနိုင်ငံမှာသူမျိုးမှာတော့ဆွေရိုင်းသူတွေကကျင်းပါတယ်Red Bull Flagship ပြိုင်ပွဲတစ်ခုကိုကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲဟာပြန်နိုင်တဲ့ယင်းတစ်မျိုးမျိုးကိုလက်နဲ့တိဆောက်ထားရတာဖြစ်ပြီးတော့မော်စကိုမြို့ကမြစ်ထဲကိုထိုးဆင်းကြရတာဖြစ်ပါတယ်။ယင်းတွေကိုဘလူးပုံကနေလူအုံနောက်ပုံအထိအမျိုးမျိုးတိဆောက်ထားတာဖြစ်ပါတယ်။ Flutek ကတော့ဂျာမန်ဘာသာစကားဖြစ်ပြီးမိုးပြန်တဲ့နေလို့အဓိပ္ပာယ်ရပါတယ်။ဒါပေမဲ့ဖန်တီးတိဆောက်ထားတဲ့ယင်းတွေကတစည်းမမိုးပေါ်မပြန်နိုင်ပဲမြစ်ထဲကိုထိုးဆင်းကြရတာဖြစ်ပါတယ်။ရင်ပြန်ကိုဖန်တီးရဲ့အသိတွေဟာအဓိကအချက်၃ချက်ကိုစဉ်းစားပြီးတိဆောက်ရပါတယ်။ရင်တွေဟာဘလောက်ဝေးဝေးကိုပြန်နိုင်တယ်လဲဆိုတာရဲ့ဘလို့ပုံစံမျိုးတိဆောက်ပြီးတော့ဘလို့အမှုပညာလက်ရာတွေထည့်သွင်းမလဲဆိုတာတွေပါ။ပြိုင်ပွဲနေ့မှာတော့မြစ်ထဲကိုအရောက်တိဆောက်ထားတဲ့တစ်သားဂုံတရားနေရာကနေမြစ်ထဲကိုမစင်းခင်မှာဖြောပြေမှုပုံစံတွေကိုအဓိကထားပြီးအနိုင်ရှုံးဆုံးဖြတ်ကြပါတယ်။ဒီပြိုင်ပွဲကစားနည်းကို1992ခုနှစ်ဩစတြေးလျနိုင်ငံဗီယက်နာမြို့မှာစတင်ခဲ့တာဖြစ်ပြီးတော့ကမ္ဘာတဝန်းနှစ်စဉ်နေရာပေါင်း100ကျော်မှာကျင်းပကြပါတယ်ခင်ဗျာ
ကမ္ဘာတလွှားထူးခြားစံပြသတင်းများပတ်စံကဏ္ဍကိုနားဆင်ကြရတာပါရှင်ခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစားအစုံကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရနေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးဆောင်မွေကကြေညာပေးပါအောင်မရှင
်။အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားရမလဲဆိုတာနဲ့ပတ်သက်ပြီးတော့အချက်လက်တွေကိုတနင်္လာညမင်းကုန်းမှာသမ္မတဒေါ်နယ်ထရန့်ပြောကြားဖို့ရှိနေပါတယ်။ရှေ့ဆက်သွားမယ့်အစီအစဉ်ရဲ့နောက်ဆုံးအခြေအနေကိုဝါရှင်တန်ဒီစီရဲ့မြို့တော်အနောက်တောင်ဘက်မှာရှိတဲ့ Fort Myer စစ်အခြေစိုက်စခန်းကနေကမ္ဘာစံတော်ကြီးအင်ကာနီတနာယီမှာမင်းကုန်းပြောကြားမှာဖြစ်တယ်လို့သမ္မတအင်ဗီရောကပြောပါတယ်။ Mr. Trump အနေနဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့ကျင့်သုံးမဲ့မဟာဗျူဟာအစ်စ်ကိုဆုံးဖြတ်ချက်ချပြီးဖြစ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျေးမ်စ်မက်ဒစ်ကတနင်္လာနေ့မှာပြောကြားပါတယ်ဒါပေမဲ့အသေးစိတ်အချက်လက်တွေကိုတော့ပြောကြားခြင်းမရှိပါဘူး2014ခုနှစ်တွင်ဟောင်ကောင်မှာဖြစ်ပွားခဲ့တဲ့ Umbrella Movement ထိလှုပ်ရှားမှုမှာဥဆောင်ခဲ့တဲ့ဒီမိုကရေစီရေးဆောင်ရွက်လှုပ်ရှားသူ၃ဦးပေါ်ပြစ်ဒဏ်ဆီရင်ခဲ့တာနဲ့ပတ်သက်ပြီးတော့မချေနှက်ကြတဲ့ထောင်ပေါင်းများစွာရှိတဲ့ဟောင်ကောင်ပြည်သူတွေလက်မောက်မှာတက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်ဂျော့ရှူဝေါင်းနက်သန်လောLS 6စတဲ့၃ဦးကိုသူတို့ရဲ့ဒီမိုကရေစီပြုရင်ပြောင်းလဲလာနေချီပြီးတော့ပြုလုပ်ခဲ့တဲ့ထိလှုပ်ရှားမှုမှာပါဝင်ပတ်သက်ခဲ့တဲ့အတွက်ဂျာတာပရင်းတွေကထောင်ဒဏ်6လကနေ7လထိပြစ်ဒဏ်ချမှတ်လိုက်ပါတယ်သူတို့အခုလိုပြစ်ဒဏ်ချမှတ်ခဲ့တဲ့အတွက်လူခွင့်ရေးသမားတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေကဒေါသထွက်ကြပြီးတော့တင်းငွေနေနေဆန္ဒပြရမှာပါဝင်ခဲ့ကြပါတယ်မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပနေတဲ့အရှိတောင်အရှအားကစားပြိုင်ပွဲအမျိုးသားဘောလုံးအုပ်စု A ပွဲစဉ်အဖြစ်မြန်မာနဲ့မလေးရှားတို့တင်းတို့တနင်္လာနေ့မှာကစားကြမှာဖြစ်ပါတယ်ဒီပြိုင်ပွဲဟာဆိုရင်မြန်မာအတင်းတွေအုပ်စုရဲ့နောက်ဆုံးပွဲဖြစ်ပါတယ်၃ပွဲစလုံးမှာမြန်မာအတင်းကနိုင်ထားတဲ့အတွက်မြန်မာအတင်းအနေနဲ့အကျိုးဘူးလူပွဲဆီမီဖိုင်နယ်ကိုတက်ဖို့တေချာနေပါတယ
်ဟုတ်ကဲ့လား20ရက်တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးဆောင်မွေကြီးညာပေးသွားတာပါဒီမနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလှိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူလာစေနိုင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.